အီသီယိုးပီးယားနိုင်ငံမှာအစိုးရနဲ့ TPLF Tigray လွတ်မြောက်ရေးတပုံတွေအကြားဖြစ်နိုင်ခြေရှိတဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးကြိုတင်သတ်မှတ်ချက်တချို့ကိုကြာတာပတင်းနေ့မှာအစိုးရဘက်ကပြောဆိုလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးသတ်မှတ်ချက်၃ခုကိုပြောဆိုပါတယ်။ပထမတစ်ချက်ကတော့တိုက်ခိုက်နေတာတွေကိုရပ်တန့်ရမယ်။ဒုတိယတစ်ချက်ကတော့သိမ့်ပိုက်ထားတဲ့အမ်ဘာရာနဲ့အာဖာဒေတာကနေ TPLF တပ်တွေစုခွာပေးရမယ်။တတိယတစ်ချက်ကတော့လက်ရှိဝန်ကြီးချုပ် MBLBR ဟမ်ရဲ့အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုရမယ်ဆိုတဲ့အချက်၃ချက်ကိုလိုက်နာမယ်ဆိုရင်ဆွေးနွေးပွဲဖြစ်လာနိုင်တယ်လို့အီသီယိုးပီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒီနာမူဖစ်ကသတင်းတောက်တွေကိုပြောဆိုပါတယ်။ဒါပေမဲ့ဒီတွစ်ဆုံဆွေးနွေးရေးလုံးမယ်မလုပ်ဘူးဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းသူကပြောဆိုပါတယ်။တီဂရစ်ဒေသကိုအခြေခံတဲ့တီဂရစ်လွတ်မြောက်ရေးတပုံအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂတာချော်ရီတာကပြောဆိုရမှာတော့အမ်ဟာရာနဲ့အဖာဒေတာတွေကနေစုခွာပေးရမယ်ဆိုတဲ့အချက်ဟာဆွေးနွေးပွဲကိုစတင်စေနိုင်တဲ့ကမ်းလှမ်းချက်မျိုးမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ